အွန်လိုင်းငွေကြေးလိမ်လည်းကြားဖြန့်လုပ်ငန်းတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးအထူးအဖွဲ့ကိုဖွဲ့စည်းပြီးနှိမ်နင်းရေးလုပ်ငန်းတွေဒီကနေ့စတင်အကောင့်ထည့်ဖော်နေတဲ့အကြောင်းကရင်နေကြားဆောင်တပ်ဖွဲ့ BGF အကြီးအကဲဗိုလ်မှူးကြီးစောချစ်သူက VOA ကိုအတည်ပြုပြောဆိုပါရယ်ဗိုလ်မှူးကြီးစောဒီဒီဦးဆောင်ပြီးတော့အဖွဲ့28ဦးပါတဲ့ကြားဖြန့်လူမောင်ကိုပပျောက်နှိမ်နင်းရေးအထူးတပ်ဖွဲ့တွေကိုဖွဲ့စည်းလိုက်တဲ့အကြောင်းကရင်နေကြားဆောင်တပ်ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဒီကနေ့မှာတော့ BGF ထိန်းချုပ်ထားတဲ့ရွှေကုတ်ကုန်းနဲ့အနီးအနားဒေသတဝိုက်မှာကြားဖြန့်လုပ်ငန်းတွေကိုဝင်ရောက်စစ်ဆေးနေတဲ့ပုံတွေလူတွေကိုဖမ်းဆီးတဲ့ပုံတွေကိုလူမှုကွန်ရက်တွေမှာပြန့်နှံ့နေပေမဲ့ဒီပုံတွေနဲ့ပတ်သက်လို့ VOA အနေနဲ့တီးခြားအတည်ပြုချက်ရယူဖို့ကြိုးစားနေပါတယ်လူပဏျောက်ကိုဖမ်းဆီးထားပြီးတော့ဘယ်လိုပြန်ဖို့မယ်ဘသူတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာတွေကိုဗိုလ်မှူးကြီးစောချစ်သူကအသေးစိတ်ပြောဆိုခြင်းမရှိပါဘူးဗိုလ်မှူးကြီးစောချစ်သူအပါအဝင် BGF ခေါင်းဆောင်3ယောက်ကိုဖမ်းဝရန့်ထုတ်ဖို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းဆိုရကိုဒီသတင်းပတ်အစောပိုင်းမှာတောင်းဆိုထားပါတယ်ဖမ်းဝရန့်ထုတ်ဖို့ကိစ္စလာမဲ့တနင်္လာနေ့မှာအပိသက်ဆုံးဖြတ်နိုင်မှုမျှော်လင့်တဲ့အကြောင်းနဲ့ထိုင်းအရာရှိတွေကပြောဆိုထားပါတယ်တချိန်ထဲမှာပဲ BGF ထိန်းချုပ်တဲ့နေရာတွေအပါအဝင်မြန်မာနေကြားနေရာ5ခုကိုလျှက်စစ်မီနဲ့73စီတင်ပို့တာတွေထိုင်းနိုင်ငံကဆက်လက်ပိတ်ပင်ထားပါတယ်